အမေရိကန်ပြည်ထောင်စုဝါရှင်တန်တက္ကသိုလ်က Institute for Health Metrics and Evaluation IHME လို့ခေါ်တဲ့ဌာနကနေပြီးထုတ်ပြန်တဲ့အစီအစဉ်အရဆိုရင်မြန်မာနိုင်ငံတဲ့ HIV AIDS ရောဂါကြောင့်သေဆုံးမှုကျဆင်းလာတဲ့ဆိုပေမဲ့ HIV AIDS ဖြစ်ပွားနှုန်းဟာများလျက်ရှိပြီးတော့အဲ့ထက်က900ခန့်လို့ဝန်းကျင်အသေးပြောက်ရှိတယ်လို့ဖော်ပြပါရတယ်။ HIV AIDS တိုက်ဖျက်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့၈00000ကျော်ဒေသတွင်းကဆိုလို့ရှိရင်ကမ္ဘောဒီးယားနိုင်ငံနဲ့ထိုင်းနိုင်ငံတို့ကအဲ့မှာချီချူးဖော်ပြထားပါရတယ်။ကမ္ဘောဒီးယားနိုင်ငံမှာဆိုလို့ရှိရင်2003ခုနှစ်အဆိုးဆုံးဖြစ်တဲ့အချိန်ကနေဆိုလို့ရှိရင်အခု86ရာခိုင်နှုန်းအထိကိုရော့ကျအောင်ဆောင်ရွက်လာနိုင်ခဲ့တယ်လို့အစိုးရကမှဖော်ပြပါရတယ်။ထိုင်းနိုင်ငံဟာလည်း HIV နဲ့ပတ်သက်ပြီးတော့အကောင်းဆုံးတုံ့ပြန်ကင်တွယ်နေတဲ့နိုင်ငံတစ်ခုဖြစ်တဲ့ဆိုပြီးတော့ဆန်မူနာယူဇီယာနိုင်ငံဖြစ်နေဖော်ပြပါရတယ်။အရှိတောင်ရှာနိုင်ငံတော်များများမှာတော့မြန်မာနိုင်ငံလိုပဲဒီ HIV AIDS ကြောင့်အသေးပြောက်နှုန်းတွေကျဆင်းလာပါတယ်။ဒါပေမဲ့လည်းအဲ့ဒီနိုင်ငံတွေမှာ HIV AIDS ရောဂါဟာပြဿနာတရက်လို့တော့ရှိနေသေးပါပဲလို့ထောက်ပြပါရတယ်။ဒါပေမဲ့လို့နိုင်ငံပေါင်း189နိုင်ငံကိုစစ်တမ်းပြုတ်ကောက်ခံထားတဲ့အဲ့ဒီအစီရင်ခံစာရဆိုရင်တော့အဲ့ဒီထက်ကနိုင်ငံတစ်ဝက်ကျော်မှာ HIV ကြောင့်အသေးပြောက်နှုန်းတွေမြင့်တက်လာတာတွေ့ရတယ်ဆိုပြီးတော့လည်းဖော်ပြထားပါတယ်ခင်ဗျာ။